အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။2015မှာလက်မှတ်ထိုးတဲ့တနိုင်ငံလုံးအပြစ်ရဲ့စာချုပ် NCA မှာဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကိုဖော်ပြထားပါတယ်။ဒီကာလာအတွင်းအပြစ်ရဲ့ဒေသမှာကိုယ်ပိုင်အုပ်ချုပ်ရေးခိုင်မာလာရင်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ကြောင်းဥက္ကဋ္ဌကသုံးသပ်ရေးသားထားပြီးကျွန်တော်ညွန်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အပြစ်ခတ်ရစဲထားပြီးငင်းချမ်းရေးရဖို့ဆွံ့တွေးနေစဉ်ကာလကိုဂျာကာလာလို့အပြစ်ရစာချုပ်မှာပေါ်ပြထားပါတယ်။ဒီဂျာကာလာမှာအပြစ်ရနယ်မြေတွေဖွံ့ဖြိုးတိုးတက်လာမယ်၊လုံခြုံလာမယ်ဆိုရင်ငင်းချမ်းရေးရဖို့အလားအလာကောင်းလာမယ်လို့ဆိုပါတယ်။ဒါကြောင့်ဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကို2015အောက်တိုဘာမှာလက်မှတ်ထိုးတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှာပေါ်ပြပါတယ်။စာချုပ်ရဲ့အခန်း6တစ်ခုလုံးဟာဂျာကာလာအတွင်းနှစ်ဖက်ညှိနှိုင်းပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဖော်ပြပါတယ်။ဂျာကာလာအစီအစဉ်နဲ့ပတ်သက်ပြီး SK South ပါဝင်တဲ့သူတေသည့်ရှင်ဦးအဖွဲ့ကလွန်ခဲ့တဲ့နှစ်ကစာရန်ထုတ်ဝေထားပါတယ်။မွန်ပြည်နယ်၊ကရင်နယ်၊ရှမ်းပြည်နယ်၊တနင်္သာရီနယ်၊ရန်ကုန်တိုင်းနေပြည်တော်စတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွစ်ဆုံဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာရန်ပါပဲ။အနောက်တိုင်းဆယ်နိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ပူးတွဲညီညာရေးရန်ပုံငွေ Joint Peace Fund ရဲ့အကူအညီနဲ့သုတေသနလုပ်တာဖြစ်ပါတယ်။ညီညာရေးဆွေးနွေးပွဲအောင်မြင်မှုအတွက်ဒီမိုကရေစီဆယ်နိုင်ငံနဲ့ဂျပန်က2016မှာပူးတွဲရန်ပုံငွေမှတ်တည်ပါတယ်
။အပြည့်ရဲ့ဒေသကပြည်သူလူထုရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။တဘာဝပေါင်းဝင်ရင်ထင်းသိမ်းရေးတိုင်းသားစာပေရင်ကျင်းမှုထင်းသိမ်းမြင့်တင်ရေးဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးငွေရစေဝါတိုက်ဖြတ်ရေးပြည်ရင်းပြည်ပအလှူရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးသက်ရောက်တဲ့စီမံကိန်းတွေမှာဒေသခံလူထုနဲ့သက်ဆိုင်ရာတိုင်းသားလက်နက်ကိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ရေးစတာတွေကိုအပြည့်အစုံချုပ်မှာသဘောတူထားပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ဂျာကာလာအစီအစဉ်ကိုသက်ဆိုင်သူတွေကအမျိုးမျိုးအထိပယ်ဖွင့်ဆိုနေကြတာတွေ့ရပါတယ်။ရွေချက်ပုံမှာလိုက်ပြီးကွဲပြားသွားကြပုံရပါတယ
်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဂျာကာလာအစီအစဉ်ကိုအကောင့်ထဲပို့ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကိုင်တဲ့နေရာတွေဟာဂျာကာလာအစီအစဉ်အကောင့်ထဲပို့ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပြင်ဆင်မှုရှိပြီးနိုင်ငံရေးစီရေးအာဏာရောထွေးတဲ့နေရာတွေမှာတော့ဂျာကာလာအစီအစဉ်ကိုအကောင့်တွေဖော်နိုင်တယ်လို့ SK South ဦးဆောင်တဲ့ရှီဦးအဖွဲ့ကဆိုပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိအမှတ်ပြုထားတဲ့ဂျာကာလာအစီအစဉ်ကိုထောက်ခံအားပေးဖို့ရှီဦးအဖွဲ့ကတင်ပြထားပါတယ်
။ RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နယ်မြေမှာအစိုးရတပ်ဖွဲ့လှုပ်ဆောင်နိုင်ကြပါတယ်။သူတို့ထင်းချုပ်တဲ့နယ်မြေမှာတိုင်းသားဘာသာသင်ကြားပေးတဲ့စာသင်ကျောင်း2000ကျော်ရှိပါတယ်။ကျမကြီးတရားစီရင်ရေးစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်။အပြည့်ရ NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာလည်းတိုင်းရင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်။လက်နက်ကိုင်ပဋိပက္ခကြောင့်အိုးမဲအိမ်မဲဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းရင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးစုစောင့်ရှောက်တယ်လို့ရှစ်ဦးအဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းရင်းသားတပ်ဖွဲ့နဲ့ရဲသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါတယ
်ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်လာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုရက်တွေကျင့်သုံးတယ်လို့ဖြစ်နေတာမို့ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတိဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်တိုင်းရင်းသားတပ်ဖွဲ့တွေနဲ့အကျိုးတူအရသာအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာဖက်ဒရယ်စနစ်တည်ထောင်ရာမှာအရေးပါတဲ့အုပ်မြစ်တွေဖြစ်ပါတယ်နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်ပါတယ်။ပုံစံတစ်ခုတည်းကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအသိအမှတ်ပြုတာဟာယုံကြည်မှုတည်ဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပေါ်မှာနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းပြတ်လာရလည်းရောက်ပါတယ်။ဂျာကာလာအစီအစဉ်တွေကိုအကောင့်ထဲပေါ်ရင်ပေါ်နိုင်တယ်လို့အပြာလန်ယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြိမ်းချမ်းရေးဖြစ်စဉ်အတွက်အလွန်အလားအလာကောင်းကြောင်းသူတေပီရှီဦးရဲ့စာရန်မှာဖော်ပြထားပါတယ်ခင်ဗျာ။